အစ္စရေးနိုင်ငံရဲ့လူ့ဖွဲ့စည်းမှုမကြုံဘူးလို့အောင်ကြီးမားတဲ့အကွဲပြဲတွေကိုဖော်ထုတ်ပြသတဲ့ဆန္ဒပြမှုတွေဖြစ်နေချိန်မှာပဲနိုင်ငံရဲ့တရားရေးစီရင်စနစ်ကိုပြုပြင်ပြောင်းလဲမဲ့ဥပဒေကြမ်းတစ်ခုကိုအစ္စရေးလွှတ်တော်အမတ်တွေကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်မှဆွေးနွေးကြတဲ့အခါမှာတော့တော်တော်လေးကိုအခြေတင်ဖြစ်ခဲ့တာပါ။အတိုက်ခံတွေကဒါကရှက်စရာပဲလို့ပြောပြီးဒေါသတကြီးနဲ့ထွက်ခွာသွားခဲ့ကြပါတယ်။ဒီတရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲမဲ့အဆိုပြုချက်ကြောင့်အစ္စရေးနိုင်ငံမှာလူမှုအုံကြွဆန္ဒပြမှုတွေလနဲ့ချီပြီးတော့ပေါ်ပေါက်နေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နတ်တန်ယာဟုတ်နဲ့သူ့ရဲ့မဟာမိတ်တွေကတော့တရားစီရင်ရေးပြုပြင်ပြောင်းလဲမဲ့ဥပဒေဟာရွေးကောက်ခံမဟုတ်တဲ့တရားသူကြီးတွေရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်ဖို့အတွက်လိုအပ်တယ်လို့ပြောဆိုထားပါတယ်။ကန့်ကွက်သူတွေကတော့အုပ်ချုပ်ရေးအာဏာကိုထိန်းချုပ်တဲ့စနစ်ကိုပြက်ပြားသွားစေနိုင်ပြီးတော့တိုင်းပြည်ကိုအာဏာရှင်စနစ်ကိုတွန်းပို့တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုပါတယ်။အခုဆုံးဖြတ်ချက်ထွက်လာတော့အခုလိုမျိုးနတ်တန်ယာဟုတ်နဲ့သူ့ရဲ့လက်ရာဇွန်မဟာမိတ်တွေရဲ့ဆုံးဖြတ်ချက်တွေပေါ်မှာအမေရိကန်ကလည်းစိုးရိမ်ပူပန်ကြောင်းပြောပါတယ်။တရားစီရင်ရေးအာဏာကိုချုပ်ကိုင်ဖို့ရည်ရွယ်ပြီးတော့ပြုပြင်ပြောင်းလဲမဲ့တရားစီရင်ရေးဟာတရားရုံးချုပ်ရဲ့ဆုံးဖြတ်နိုင်စွမ်းတွေကိုစိန်ခေါ်စွမ်းတွေကိုကန့်သတ်တာအပြင်တရားသူကြီးတွေကိုရွေးချယ်တဲ့ပုံစံကိုလည်းပြောင်းလဲထားပါတယ်ရှင်။